မေဂန်ပြည်ထောင်စုကနိုင်ငံတကာဟမတ်ရမငွေကွန်ရက်ကိုပါလက်စတိုင်းစစ်သွေးကြွတွေအတွက်ပြပရမငွေဆက်ပွေးမှာအဓိကအခန့်ကဏ္ဍပါဝင်နေတယ်လို့ဆိုဆွဲပြီးတင်းတင်းလာနေကဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ဒါဟာဂါဇာစစ်ပွဲနှစ်ပတ်လည်အတွက်လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဒဏ်ခတ်အရေးမှုကိုလူပုဂ္ဂိုလ်သုံးဦးစာနာမှုအဖွဲ့အတူအရောင်လို့ဆိုထားတဲ့ဟမတ်အတွက်နိုင်ငံတကာငွေကြေးအထောက်အကူပြုအဖွဲ့တစ်ဖွဲ့နဲ့ဟမတ်ထင်းချုပ်တဲ့ဆူရက်ဂါဇာအင်ချတ်ဘန်ဒိုပေါ်မှာပြင်ပချမှတ်လိုက်တာပါဒါရင်းနဲ့တူရကီမှာနေထိုင်ပြီးဟမတ်တို့ကာလာတာရှိထောက်ပံ့လာခဲ့တဲ့ယေမန်နိုင်ငံသားတူနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းကူကူတို့ကိုလည်းအမေရိကန်ရဲ့တန်ခတ်ပိတ်ဆို့တဲ့အထက်မှာထည့်ထားပါတယ်ဟမတ်တို့ဟာဂါဇာမှာဒုက္ခရောက်နေတာကိုအခွင့်ကောင်းယူပြီးကုနီထောက်ပံ့ရေးအစုအရင်အဖွဲ့တွေအတူအောင်ဖွဲ့ပြီးတော့ငွေကြေးတောင်းခံနေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီတလီ၊ဂျာမနီနဲ့ဩစတြီးယားအခြေစိုက်ဟမတ်စ်ကူးစ်လက်တချို့လည်းအမေရိကန်ရဲ့ဒဏ်ခတ်တဲ့အထက်ပါဝင်ကြတယ်။အမေရိကန်ပြည်ထောင်စုကဟမတ်စ်ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။